ခဲ့တဲ့သတင်းပတ်အတွင်းမှာမြန်မာနိုင်ငံအတွင်းလူကြိုက်များရေပန်းစားနေခဲ့တဲ့ The Voice Channel နဲ့ Envoy Channel တို့ကိုပြန်ကြားရေးဝန်ကြီးဌာနစာပေစစ်ဆေးရေးမှတ်ပုံတင်ဌာနကနေပြီးတော့ထုတ်ဝေခွင့်ပိတ်ပင်လိုက်တဲ့ဆိုတဲ့ကိစ္စဟာတော်တော်လေးပဲလွန်ပြောများနေတဲ့ကိစ္စဖြစ်ပါတယ်။ဒီ Channel နဲ့ဆောင်ကိုသတ်မှတ်ထားတဲ့စည်းကမ်းချက်တွေနဲ့မကိုက်ညီဘူးစည်းကမ်းချက်တွေချုပ်ဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အစိုးရကထုတ်ဝေခွင့်ကိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ဒီလိုစာပေလွတ်လပ်ခွင့်စာနယ်ဇင်းသမားတွေရဲ့လွတ်လပ်ခွင့်ကိုပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးစာနယ်ဇင်းသမားတွေသာမကဘဲနဲ့ပြည်သူလူထုအတွက်လည်းပဲထိခိုက်နစ်နာစရာဖြစ်လာတာမို့လို့ဒီအကြောင်းကိုတွင်တွေးသွားဖို့အတွက်ထိုင်းနိုင်ငံအခြေစိုက် Asia Correspondent သတင်းစာပင်တိုင်းဆောင်မရှင် BMA ပြည်ပမှာရောက်ရှိနေကြတဲ့မြန်မာသတင်းတော်များသူစည်းဖွဲ့စည်းထားတဲ့မြန်မာသတင်းသမဲကဒုတိယဥက္ကဋ္ဌစာရေးဆရာသတင်းစာဆရာဦးစင်လင်းနဲ့ပြန်ကြားရေးဝန်ကြီးဌာနအရာရှိဟောင်းဦးတောင်းဝင်းဘိုးတို့ကိုကျွန်တော်ဒီတယ်လီဖုန်းပေါ်မှာအခုဖိတ်ခေါ်ထားပါတယ်။ဒီတော့အခုမြန်မာနိုင်ငံမှာဖြစ်လာခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစာနယ်ဇင်းလွတ်လပ်ခွင့်ပိတ်ပင်တာဟာဘယ်လိုနည်းနဲ့မှအခုလိုဒီမိုကရေစီရေးကိုရှောက်လှမ်းနေတဲ့အချိန်မှာမဖြစ်သင့်မဖြစ်ထိုက်တဲ့ကိစ္စပဲဆိုပြီးတော့တော်တော်များများကနေပြီးဝေဖန်ပြစ်တင်နေကြတာတွေကြားရပါတယ်။ဟုတ်လဲဟုတ်ပါတယ်။ဒီမိုကရေစီနိုင်ငံဖြစ်လာပြီဆိုလို့ရှိရင်သတင်းစာတွေဟာလွတ်လွတ်လပ်လပ်နဲ့ရေးသားဖော်ပြခွင့်ရှိမှသာအစိုးရရဲ့အားနည်းချက်တွေကိုချိုးယွင်းချက်တွေကိုထောက်ပြဝေဖန်ပေးနိုင်မှာဖြစ်ပါတယ်။ဒီတော့ဒီလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဆရာဦးစင်လင်းကိုဦးစွာပထမဘယ်လိုများသုံးသပ်မိတယ်ဆိုတာမေးပြစေခင်ဗျ။ဟု
တ်ကဲ့။အဲဒီမြန်မာနိုင်ငံကကျွန်တော်တို့ဒီမိုကရေစီနိုင်ငံကိုသွားမယ်ဆိုပြီးတော့ဒါသမ္မတဦးသိန်းစိန်ကတော့ပြောနေတာပေါ့လေ။အဲသမ္မတဦးသိန်းစိန်ကပြောနေတော့ညာလေအဲဒီနောက်ကသူ့ရဲ့အစိုးရရန်ရအစိပ်ပိုင်းအသေးသေးကတော့သမ္မတဦးသိန်းစိန်ရဲ့ဆရာဦးဆောင်ချက်ကိုဆက်မွန်ဌာနမှလိုက်ကြတာတော့ကျွန်တော်တို့သတိထားနေတာပေါ့။
ဟုတ်က
ဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ကဒီသတင်းမီဒီယာလွတ်လပ်ခွင့်ဆိုတာကတော့ဆရာရဲ့ဒီမိုကရေစီနိုင်ငံတစ်ခုဒီဖောက်တော့မယ်ဆိုရင်တော့ဒါအများသိထားပြီးသားအတိုင်းသတင်းမီဒီယာဆိုတာကသတ္တုဒ္ဓမန္တန်ပဲသတ္တုဒ္ဓမန္တန်ဆိုတာဒီတကယ်တမ်းကြတော့ကျွန်တော်တို့ပထမဒုတိယတတိယဆိုတဲ့ဒီမန္တန်ကြီးသုံးရံနဲ့သူ့မှာဓာတ်တူအခွင့်အရေးရှိတယ်ဆရာရဲ့တော့ဓာတ်တူအခွင့်အရေးရှိတဲ့အတွက်ကြောင့်မလို့ဓာတ်တူလည်းလေးစားရမယ်ဓာတ်တူလည်းနေရာပေးရမယ်နော်အဲ့ဒီလိုမဟုတ်ခဲနဲ့သတ္တုဒ္ဓမန္တန်ကိုနှိပ်ကုပ်ဖို့နော်ဒီမဲ့တို့ဒီလိုပဲစဉ်းစားနေရင်တော့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးဆိုတာဒီเนาะဒါကျွန်တော်တို့ဒါလူကြအကောင်အောင်ပေါ့လေလူများအမြင်မှာအမြင်ကောင်းအောင်အကြောက်ကောင်းအောင်ပြောတာမျိုးပဲဖြစ်နေလိမ့်မယ်အဲ့တော့ဒီမိုကရေစီနိုင်ငံအမှန်တကယ်တည်ဆောက်မှာဆိုရင်တော့ကျွန်တော်တို့ကဒီသတင်းမီဒီယာလွတ်လပ်ခွင့်ကိုနိုင်ငံတကာစံချိန်စညွှန်းနေတဲ့တတိချာချာကိုเนาะလေ့လာညှိနှိုင်းပြီးတော့ပေးဖို့ပေးရမှာဖြစ်တယ်အဲ့တော့ဒါကြောင့်ကျွန်တော်တို့ဒီလိုပြောလို့ဆိုတော့ကျွန်တော်တို့နိုင်ငံကဒီကနေ့ဒါဆိုအနာကျင်းစနေအောင်မှာအနည်း90ကျော်လောက်နေလိုက်တဲ့အခါကျတော့ဆရာရဲ့တကယ့်ကိုလူစင်မမီတဲ့နိုင်ငံဖြစ်နေပြီဘယ်ဘက်ကပဲကြည့်ကြည့်လူစင်မမီတော့ဘူးဖြစ်နေတယ်အဲဒီတော့သတင်းမီဒီယာလောလောဆယ်အပိုင်းနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီဥရောပကိုပြန်ကြည့်ရင်ဥရောပမှာဒီလူခွင့်ရေးနဲ့အခြေခံလောလောဆယ်တွေကိုကာကွယ်ဆောက်ရှောက်တဲ့ကျွန်တော်တို့ဥပဒေစာချုပ်ဆိုတာရှိတယ်ဆရာရဲ့ဥရောပမှာ
ဟုတ်ကဲ
့ဒီစာချုပ်ကကျွန်တော်တို့ကထောက်ကွာဒီသူတို့ဒီမှာတော့ဒီလိုပဲညှိနှိုင်းတာတွေဆွေးနွေးတာတွေလုပ်ကြတာပေါ့1950လောက်ကစလုပ်ပြီးမယ်လို့53ခုနှစ်မှာပြဒီစာချုပ်ကအသက်ဝင်တယ်။အဲဒီမှာဆိုရင်ဒါကျွန်တော်တို့ဒါလူခွင့်ရင်းနဲ့ပတ်သက်လို့နော်ဒီလူလက်ဆိုတာနော်ပြောဆိုခွင့်တယ်ဒါလူခွင့်ရင်းနဲ့ပတ်သက်လို့ဒီအာမခံချက်တွေတေချာတိကျစာကိုဖော်ညွှန်းထားတယ်။အဲတော့အစိုးရတွေကလည်းအတတ်နိုင်ဆုံးသူတို့စူးစမ်းပြီးလိုက်နာရတယ်။ဒါဥရောပမှာရှိသလိုအမေရိကမှာလည်းပဲအမေရိကကတော့ဥရောပနဲ့တောင်းနှောက်ကြတယ်အဲ့ဒါသူတို့လည်းပဲ1988ခုလောက်မှာအဲကျွန်တော်တို့အမေရိကတိုက်အတွင်းဒါလူခွင့်ရေးသဘောတူညီညာဒါကြောင့်ဆိုတာသူတို့ချုပ်ချုံနေရတာပဲအဲ့တော့ဆိုတာကဒီအမေရိကနဲ့မကဘူးဒီအာဖရိကမှာလည်းနောက်ကျပေါ်ညာလည်းသူတို့လည်းပဲ1980ခုနှစ်လောက်မှာဒီအဲ့ဒီကျွန်တော်တို့သတင်းစာလွတ်လပ်ခွင့်အပါအဝင်ဖြစ်တယ်နော်လူသားနဲ့ပြည်သူလူထုအခွင့်အရေးဆိုင်ရာပြည်ရင်းစရာဆိုတာကိုသူတို့လက်မှတ်ထိုးထားတာရှိတယ်အာဖရိကတိုက်မှာတောင်မှာအဲ့တော့ကျွန်တော်တို့ဒီမှာအားချမှာဒီကိစ္စနဲ့ပတ်သက်လို့နောက်ကျနေလို့ပြောရမယ်မင်းဒီဆက်မှာကျွန်တော်တို့မာနေငါဆက်ရနာချင်းစင်းအောင်မှာရောက်နေတဲ့အခါကျတော့ပို့ပြီးတော့တော်နောက်ကျသွားတယ်အဲဒါမှမဟုတ်လည်းကျွန်တော်တို့ကတကယ်ပဲဒီမိုကရေစီနိုင်ငံတည်ဆောက်ဖို့ဒီကနေ့တော့အမြင်လဲရှင်းပြီဒီလိုသွားမှသာမယ်တိုင်းပြည်ကဓမ္မနောက်ပိတ်ခွေပေါ်ကနေတက်မယ်ဆိုတာကိုအာဏာပိုင်များကလက်ရှိအစိုးရတာဝန်ထမ်းတဲ့ပုဂ္ဂိုလ်များကသဘောပေါက်တယ်ဆိုရင်တော့ဒီစားလုံးလက်ခင်ကိုပြေးဖို့ပြေးရမှာဖြစ်တယ်နော်အဲ့တော့သူဟိုနိုင်ငံတွေရဲ့ဒီသဘောတူစာချုပ်တွေထဲမှာရေဘူးရပေါ့လေအကျဉ်းချင်းကျွန်တော်ရေဘူးရမှတ်သားမိတော့ကိုပြောရမယ်ဆိုရင်နော်အဲ့ဒီဥရောပတိုက်ရဲ့ဒီလွတ်လပ်စွာနော်ပြောဆိုခွင့်နဲ့ပတ်သက်လို့နော်အမေရိကတိုက်နော်အာဖရိကတိုက်စတဲ့ဒီတိုက်တွေမှာ ကျွန်တော်တို့ဒီသူတို့စာပြုတ်စမ်းကြီးတွေအချိန်ခံချက်မှာကျွန်တော်တို့သဘောပေါက်နားလည်ထားတာကတော့ကျွန်တော်မှတ်သားနေလောက်ကတော့ဒီလွတ်လပ်စွာဖုံးအောင်ပြောဆိုနိုင်ခွင့်နဲ့ပတ်သက်ပြီးတော့တိုင်းရိုက်မပြောနဲ့သူကစွဲဝိုက်ပြီးတော့တားမြစ်ပိတ်ပင်မှုတွေတောင်မရှိသေးရဘူးလို့သူကပြဌာန်းထားတယ်။နောက်သူအဲ့လိုသူတို့ပြောတဲ့အထက်မှာဒီကနေ့ကျွန်တော်တို့ကဖြစ်နေတဲ့ဟာနဲ့နည်းနည်းလေးဟိုပါအ
ဒီအမြန်ဆုံးပြတန်းနိုင်မို့လို့ကိုစာနယ်ဇင်းသမားတွေကလည်းတောင်းဆိုနေကြတာလဲကြားပါပြီအစိုးရဘက်ကလည်းပဲဒီမီဒီယာဥပဒေကိုသူတို့အမြန်ဆုံးပြတန်းနိုင်မို့လို့ကိုစာနယ်ဇင်းသမားတွေကလည်းတောင်းဆိုနေကြတာလဲကြားပါပြီအစိုးရဘက်ကလည်းပဲဒီမီဒီယာဥပဒေကိုသူတို့ဖော်ထုတ်ပေးမယ်ဆိုပြီးတော့ပြောနေကြတာဒါပေမဲ့လို့အခုဖြစ်နေတဲ့ကိစ္စကမြန်မာနိုင်ငံဟာဒီဒီမိုကရေစီလမ်းကြောင်းမှာရှောက ကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေအများကြီးရှိပါတယ်အဲ့တော့စာနယ်ဇင်းတွေဟာလွတ်လွတ်လပ်လပ်ရေးသားခွင့်မရဘူးဆိုရင်ဟဲ့လားဘယ်လိုတိုင်းပြည်အတွက်နစ်နာလာနိုင်မလဲเนาะသရုတ်ထမန်နိုင်ကိုပြပြပြပြမဖော်ဆောင်နိုင်ဘူးဆိုရင်ဘာတွေဖြစ်လာမလဲနည်းနည်းတော့သုံးသပ်ပြပါလားခင်ဗျဦးတော်ဝင်းဘိုခင်ဗျဟု
တ်ကဲ့စာနယ်ဇင်းကိုမီဒီယာကိုသရုတ်ထမန်နိုင်တို့တတ်မှတ်တဲ့အကြောင်းရလဲရှိရရှိတဲ့မန်နိုင်ကြီးသုံးယောက်ကိုတတ်မှတ်ပေးဖို့အတွက်နေရာပေးထားတဲ့သဘောဖြစ်ပါတယ်ဒါပေမဲ့အခုသရုတ်တမန်နိုင်ဆိုတဲ့စာနယ်ဇင်းမီဒီယာကအခုအခြေအနေအရဒီမန်နိုင်ကြီးဟာအရင်းမပါတဲ့သဘောရိုက်ချိုးခံရင်သဘောဖြစ်နေပါလေတကယ်တမ်းကျတော့ဒီဆန်းတဲ့ဂျာနယ်သုံးဆောင်ရဲ့ပြည်ပေါ်ပြမှုကဘာမှဟိုပြင်းပြင်းထန်ထန်ပြောစမှတ်ပြုတော့မရှိပါဘူးအဲ့ဒါကိုသူတို့ကအကြီးကြီးတစ်ခုကိုစမှတ်ပြီးတော့အကန့်အသတ်မရှိပိတ်တာတို့ဘာလို့လုပ်ကြတဲ့ဟာကတော်တော်လေးရိုက်ချိုးပါလေ
ဟုတ်ကဲ့ခင်ဗျအခုတို့ဒီမှာပြည်တွင်းမှာလည်းပဲဒီစာနယ်ဇင်းသမားတွေသတင်းစာဆရာအသင်းဖြစ်မြောက်ရေးကော်မတီအစားအဲ့ဒီကနေပြီးတော့ဒီမြန်မာနိုင်ငံသတင်းစာဆရာအသင်းဖြစ်မြောက်ရေးကော်မတီဆိုပြီးတော့เนาะအဲ့ဒီကဒီနာယကဖြစ်တဲ့ဆရာမောင်ဝင်သားတို့အဲ့ဒီကဒီစာနယ်ဇင်းသမားတွေကလည်းပဲဒီအခုဒီမိုကရေစီအသင်းကူးပြောင်းရေးကာလမှာ ဒီလိုဖြစ်နေတဲ့အတွက်ကြောင့်စာနယ်ဇင်းလွတ်လပ်ခွင့်မရှိတဲ့အတွက်ကြောင့်ဒီနိုင်ငံအသိခါကြောက်နေမကဘူးပြည်သူတွေအတွက်လည်းပဲဒါအပြင်ထိခိုက်နစ်နာတာပဲလို့ပဲပြောနေတာပဲအရင်တုန်းကကျတော့ငယ်စဉ်ကဟလာအရင်ခေတ်တွေကဥနုတို့ဖဆပလာခေတ်တို့မြမဆိုရှယ်လန်းစင်ပါတီမဆလာပါတီပေါ်လာကစားခေတ်တွေတုန်းကဆိုလို့ရှိရင်တော့မှဒီလောက်မတင်းကြဘူးမှန်ဘူးလားခင်ဗျဟု
တ်ကဲ့အဲ့ဒီအချိန်တုန်းကလွတ်လပ်ခွင့်တော့ရခဲ့ပြီပါလေဒီဘာသတင်းကပေါ့ဒီကလသတင်းကအလုံးစုံကုန်လို့ပြောထွက်ခဲ့ပါလေအဲ့ဒီသတင်းကလည်းလွတ်လပ်ခွင့်ရှိရတယ်ဘယ်လောက်ထိရှိလဲဆိုတော့ဥမှုခေတ်မှာမြေမြုပ်တဲ့သတင်းပြင်ဆိုတဲ့ပြဿနာတစ်ခုသတင်းစာမှာပေါ်ပြခြင်းခံရပါတယ်အဲ့ဒါကအဲ့ဒါလွတ်လပ်ခွင့်တစ်ခုအနေနဲ့လုံခြုံရေးတွေအများကြီးရခဲ့တဲ့ကြပါအဲ့ဒီနောက်ပိုင်းမှာကိုယ်နေနေရေးလို့ရတဲ့ဂျာနယ်တစ်ခုဖြစ်လာခဲ့ပြီးပါတယ်အိုးဂျာနယ်၊ချွေတူဂျာနယ်၊ရှုကြောင်ဂျာနယ်ဆိုတဲ့အဲ့ဒီဂျာနယ်တွေအပြင်ထောက်တော်လာအောင်ရဲ့သတင်းဂျာနယ်ဆိုတာလည်းပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီသတင်းဂျာနယ်တွေရဲ့ရေးသားချက်တက်မှတ်မှုသတင်းဂဏအပိုင်းကနေပြီးတော့သတင်းစာသမားတွေရဲ့ဥပဒေနဲ့အပြည့်အဝသုံးချခဲ့ပြီးတော့တော်တော်များများလည်းထိရောက်အောင်မြင်မှုတွေရခဲ့ပါတယ
်။အဲ့တော့အမှားယွင်းတွေပါနေရေးမိရင်အစိုးရအဖွဲ့ဝင်တွေဝေဖန်မိရင်ဟောခင်ဗျာဘယ်လိုများအပြစ်ပေးတာတွေများရှိခဲ့ပါလဲ
အဲဒီတော့ဟိုသတင်းစာရဲ့လုတ်ပိုင်ခွင့်ဟာအပြည့်အဝရှိလို့ပြဿနာကြီးကြီးမားမားမရှိပါဘူးအဲအခုကျတော့ဘာမဟုတ်တဲ့ဒီကာဟိုကြီးပိုင်ရှင်တို့ဘာမဟုတ်တဲ့ညီရနာစခန်းတို့ကတော့မှဇာနေတွေကိုဟောကားမော်ကတရားဆိုတဲ့ကိစ္စတွေဖြစ်နေတာကိုမြန်တွေ့ရကြတာတော်တော်လက်ဆုံးမကောင်းကြဖြစ်ပါလေအမှန်မှာတော့ကာဟိုကြီးတို့ရနာစကန်းလို့ဆိုတာပုံကြီးလုပ်ငန်းတွေပါ။ဒီနေရာတွေနဲ့တက်တဲ့လို့ဝေဖန်ထောက်ပြတာကိုသူကမခံနိုင်ဖြစ်ပြီးတော့ရားဆွဲတာကိုအပြင်ကျမှုလို့ပါလို့နဲ့ရုံးကိုတင်ပြီးရေကြီးတောင်းတာမျိုးတွေပါလေဒီအပြင်ရဲလာကြတယ်လေ
။ဟုတ်ကဲ့ပြောသလိုပေါ့ဒီမန္တန်ကြီး၃ရက်ကိုထိန်းဝိုင်းပြီးတော့ထိန်းပေးဖို့အတွက်ဒီသရုတ်ရမန္တန်ကအရေးကြီးနေတာမှန်ပါတယ်။ဒီအစိုးရဌာနတွေဝန်ထမ်းတွေရဲ့အားနည်းချက်တွေနော်မှားယွင်းတွေကိုသတင်းစာတွေစာနယ်ဇင်းတွေကနေပြီးတော့ထောက်ပြရမှာဒါကထုံးစံလိုပါပဲနော်ဦးသောဝင်းဘိုးအဲ့တော့ပြောပါအောင်ခင်ဗျဟု
တ်ပါတယ်ဟုတ်ပါတယ်သရုတ်ရမန္တန်ရဲ့တာဝန်အတိုင်းပြင်သရုတ်ရမန္တန်ဖြစ်တဲ့သတင်းမီဒီယာသမားတွေကဆောင်ရွက်ကြတာပါအဲ့ဒီတာဝန်ဆောင်ရွက်တာကိုဆောင်ရွက်တဲ့လူတွေဘောဘောပေါ့ပဲအပြစ်လို့အပြစ်ဒင်းနေပြီးစပြီးအပြစ်ပေးနေမှဆိုရင်တော့ဒီမန္တန်ကြီးကိုတိုင်နေအောင်လုပ်တယ်လို့ပြောပြဖြစ်လာမှာဖြစ်ပါတယ်
ထုတ်ဝေခွင့်ကိုရဆိုင်ပစ်လိုက်တယ်ဟုတ်လားတရားစွဲတယ်ဆိုတဲ့ကိစ္စမျိုးတွေကအဲခုနဦးတောင်းဝင်းဘိုးပြောသလိုပဲဒီသူတို့ပြောတဲ့စီကန်းချိုးပေါက်တယ်ဆိုတာမျိုးနဲ့ကြတော့လည်းပဲပြင်းထန်လို့နဲ့လို့ကျွန်တော်တို့တော့မြင်မိတာပေါ့လေအဲ့တော့ဒီထိုင်းနိုင်ငံတို့ဘာလို့မှဟုတ်လားကျွန်တော်အိန္ဒိယနိုင်ငံတွေမှာသတင်းပေါက်ကြားလာလို့သူတို့ရေးကြတာပဲဒီတော့သတင်းရေးတာမှားယွင်းသွားရင်အဲ့ဒီလိုမျိုးအပြစ်ဒဏ်ပေးတာမျိုးတွေရှိသလားခင်ဗျအခုပေးလိုက်တဲ့အပြစ်ဒဏ်နဲ့ဒီသူတို့ပြောတယ်ဆွဆွဲချက်နေရောလိုက်ဖက်ပါမလား
အခုပေးတဲ့ပြစ်ဒဏ်ကတော့မလိုက်ဖက်ဘူးပဲပြောရမှာပဲဆရာရဲ့မလိုက်ဖက်ဘူးလို့ပြောရမှာဘာကြောင့်လဲဆိုတော့အခုကသူတို့စောစောပိုင်းတုန်းကဒီမတ်လမှာတုန်းကသူဒီမီဒီယာဝါ့ခ်ရှော့ပ်တခုလည်းလုပ်ခဲ့တာရှိပါတယ်မတ်ဆက်ဘူး20လောက်ကနော်ဆိုတော့အဲ့ဒီမှာတော့လည်းပဲကျွန်တော်တို့ဒီစာပေစီစီကတာမရှိတဲ့ပုံစံတွေကဒီသတင်းမီဒီယာလွတ်လပ်ခွင့်မကြခင်ပေးမယ်ဆိုတာမျိုးနော်အဲ့တို့ဒီစာပေစီစီတောင်းမှမကြခင်ဖြတ်သိမ်းတော့မယ်ဆိုတာမျိုးเนาะအဲဒါတွေသူတို့သိတာကတရားကရှင်များကိုယ်တိုင်ပြောခဲ့တာပဲဒီကြားထဲမှာလည်းပဲဒီမှာဥသိမ်းဆိုင်ကဒါသူ့ရဲ့ဒီကက်ဘိနက်တွေနဲ့အခါလေးတော့တွေ့တယ်ပွဲတွေမှာပေါ့အဲကျွန်တော်တို့တခါကမ္ဘောဒီးယားမှာလှုပ်သွားတယ်ဒီကျွန်တော်တို့ဒီအာဆီယံထိပ်သီးညီလာခံမှာပေါ့မြန်မာနိုင်ငံဟာဗေဒသတင်းသာလွတ်လပ်ခွင့်နော်ရှိတဲ့နိုင်ငံဖြစ်လာစေရမယ်တရားလိုလာခွင့်ကိုအမခနိုင်နိုင်ငံဖြစ်လာအောင်ဒီစူးစမ်းနေတယ်တရားလိုလာခွင့်ကိုပေးသွားမယ်စတယ်နော်သကူတန်းတာတွေလည်းကျွန်တော်တို့တွေ့ထားရတဲ့ပေါ်ရှာတယ်ဆိုတာတော့စကားဆိုတာတော့ပြောပြရင်တော့ဖြစ်အောင်လုပ်ကြရမှာပေါ့အဲ့တော့အခုကဒီစာပေစီစီရေးဖြတ်သိမ်းမယ်တော့မယ်လို့ပြောပြီးကမှာစာပေစီစီရေးရဲ့ဒီရေးယူမှုပေါ်ရှာရအခုပြောလို့ရှိရင်စီစီစာပေစီစီရေးရေးယူတာဟုတ်
ဟုတ်ကဲ
့ဒီရေးယူမှုကတော့အတိုင်းအတာအရကျွန်တော်တို့ကပြောလို့ရှိရင်ပြင်းထန်တယ်ပဲပြောရမယ်ဘာကြောင့်လဲဆိုတော့ဒီအရေးယူဖို့သင့်မသင့်ဆိုတာပထမကဒီကျွန်တော်တို့ပေးသတော့ဟာနေပြီးတော့ပေါ့လေကျွန်တော်တို့ဖရရှုရသလောက်တော့အဲဘာမှလုံလုံကြဲကြဲရေးတာကျွန်တော်တို့မတွေ့ရဘူးသတင်းစာကြည့်မဲ့ကိုချိုးပေါက်တာလည်းမတွေ့ရဘူး နော်ဒါတွေဒါပြည်သူလူသိတဲ့နေတဲ့တဲ့မျိုးကိုကျွန်တော်တို့ဒါတဲ့ပေးတာလေဟုတ်ကဲ့အစိုးရကိုပုတ်ခတ်တာလည်းမဟုတ်ဘူးဗျာဟုတ်ကဲ့အစိုးရကိုပုတ်ခတ်တာလည်းမဟုတ်ဘူးပေါ့နိုင်ငံတော်ရဲ့လုံခြုံရေးကိုထိပါမယ်ဟာမျိုးလည်းမဟုတ်ဘူးစီကန်းနဲ့စံကျင်နဲ့သဘောထားမျိုးအနေထားမျိုးတွေကျွန်တော်တို့မတွေ့ရပါဘူးအဲဒီခါကျတော့ရုပ်စာကိုရေးယူလာတော့လည်းတိတိကျကျဘယ်ကိစ္စမှာ ကိုရေးရတော့လကောအခြားအကြောင်းကြောင့်တော့လကောမလိုလားတဲ့ဘောမျိုးနဲ့လောက်ကလာလို့တောင်းပြောကြရတာဖြစ်လာတာကိုနောက်တစ်ခါအာနာမိန်ဘက်ကအနေနဲ့စဉ်းစားမယ်အချက်ကသူတို့ရေးရမှုတစ်ခုကိုလောက်တော့မယ်ဆိုရင်ဒီရေးရမှုကြောင့်မလို့နောက်ထပ်ပြောက်လာမယ်ဒီအကျိုးသက်တွေကဘာတွေလဲသူတွေကိုတိုက်ရိုက်ချိန်မလဲဘယ်သူတွေကိုတိုက်ရိုက်ချိန်မလဲဒါတွေကသူတို့စဉ်းစားဖို့ကောင်းတာပေါ့ရှင့်အခုဆိုရင်ဒီ အခြားဒီဘုံလေးလုံငန်းဆိုင်ရာနဲ့ပတ်သက်တဲ့အလုပ်သမားတွေဒါလည်းမကဘဲနဲ့ဒီသတင်းစာကိုဖြန့်ဝေသူတွေလက်ပွေရောင်းချတဲ့လူတွေစသဖြင့်မိသားစုပေါင်းများစွာရဲ့နေ့စဉ်စားဝတ်နေရေးကိုကြည့်ရသွားမယ့်ကိစ္စဟာအစိုးရကဒီဆင်းရဲမွဲတွေမှုလျှော့ချရေးလို့ပြောနေတဲ့အချိန်ကမှဒီလိုကိုယ့်ပြည်သူလူထုရဲ့နေ့စဉ်စားဝတ်နေရေးကိုထိခိုက်အောင်လုပ်တဲ့ကိစ္စမျိုးကတော့ဒါမစီလျော်ဘူးမတည်တော်ဘူးလို့ကျွန်တော်တို့ကအဲ့လိုစဉ်းစားပါတယ
်။ဟုတ်ကဲ့ခင်ဗျာအခုကိစ္စနဲ့ပတ်သက်ပြီးတော့ဦးတောင်းဝင်းဘုံအမြင်လည်းပြောပါအောင်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့အခုကဒီနေ့ရဲ့ကိစ္စကတော့ဒီမီဒီယာကိုရန်သူလို့သဘောထားတဲ့ကိစ္စပါပဲ။ပထမဂျာနယ်တစ်ကောင်ကျဲတဲ့ဂျာနယ်ရေးယူစာတဲ့ရေးယူစာတဲ့အပြင်ကိုဒီလိုကုမနဲ့ပါထပ်ပြီးတော့တရားရုံးမှာတရားစွဲတဲ့အထိဖြစ်သွားတယ်။ဒါဖြစ်ဖြစ်ဖြစ်တဲ့ကိစ္စတွေမဟုတ်ဘူးလေ
။အစားစင်လင်းအဲ့တော့ညီကုန်းချုပ်အနေနဲ့ပြောပါအောင်လားခင်ဗျ။ဟု
တ်ကဲ့ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုကျွန်တော်တို့ဘာဝင်ပြန်မလဲဆိုတာကတော့ဒီကျွန်တော်စောစောပိုင်းကပြောခဲ့တဲ့အချိန်မှလည်းပါပြီးပါပြီ။ဘယ်လိုလဲဒီကျွန်တော်တို့သတင်းမီဒီယာဥပဒေတစ်ခုပေါ်ပေါက်ရေးကရေးကြည့်ပါတယ်အစ်စ်ချက်ကအဲဒီတော့အဲဒီသတင်းမီဒီယာဥပဒေကိုအခြေခံပြီးတော့သတင်းလာကောင်စီဘော့ဆရာရဲ့ press council တစ်ခုလည်းပဲပေါ်လာဖို့လိုပါတယ်ဘာလို့လဲဆိုတော့ဒီသုဒ္ဓမန္တိုင်နဲ့ပဲအတွင်းမှာဖြစ်တဲ့သုဒ္ဓမန္တိုင်နဲ့အခြားပြည်သူလူထုနဲ့ဖြစ်တဲ့သုဒ္ဓမန္တိုင်နဲ့အသိုင်းနဲ့အစိုးရဌာနဆိုင်ရာတွေနဲ့ဖြစ်တဲ့ပြဿနာရပ်တွေကိုရှင်းချဖြေရှင်းတဲ့အခါမှာကျွန်တော်တို့ကလွယ်လွယ်ကူကူပေါ်ဆရာရဲ့အပြည်လေးလေးနှီးနိုင်နိုင်နဲ့ဖြည့်ရှင်းနိုင်လို့ဆိုရင်တော့ဗဒင်းကကောင်စီကလည်းရှိဖို့လိုတာဘူးအဲ့တော့ဗဒင်းကကောင်စီပေါ်လို့ဆိုတာလည်းခုနပြောတဲ့ဗဒင်းမီဒီယာဥပဒေပေါ်ပြီးမှသာသူကဗဒင်းမီဒီယာဥပဒေရဲ့ပြဋ္ဌာန်းချက်နဲ့အညီပေါ်ရမှာဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်တို့ဒီဗဒင်းမီဒီယာဥပဒေပေါ် press law press law တို့မီဒီယာ law ပေါ်ချင်ဒါကိုကျွန်တော်တို့ရေးဆွဲဖို့အခုလည်းဆွေးနွေးပိုင်းကလုပ်နေတယ်လို့ကျွန်တော်တို့သတင်းတွေကြားနေတယ်သို့တော်လည်းအဲ့ဒီကိစ္စကနိုင်ငံကစာရင်းစာမျက်နှာကြည့်ရင်မစီလျော်တဲ့မသိမလျော်တဲ့ကိစ္စဖြစ်နေတယ်အစိုးရကဒီသတင်းမီဒီယာဥပဒေကိုချိန်ဆွဲပြီးတော့ပြဋ္ဌာန်းခွင့်မရှိဘူးဆရာရဲ့နော်တကယ်တော့သတင်းမီဒီယာဥပဒေဆိုတာသတင်းသာသမားတွေကိုယ်တိုင်နဲ့အခြားဥပဒေနယ်ပယ်ကကျွန်တော်တို့ဒါလူစုအခြေပြုဒါလူမှုအဖွဲ့အစည်းတွေကကျွန်တော် NGO တွေပေါ်ဆရာရဲ့စသဖြင့်အဲ့ဒီလိုပညာရှင်တွေပညာရေးနယ်ပယ်ကစသဖြင့်ဒီလိုပြည်သူလူထုဝန်ကြီးကပုံကိုယ်တွေနဲ့ဒါနဲ့အမှားကအဖြစ်ကတော့ကျွန်တော်တို့ဒါသတင်းသာသမားကိုယ်တိုင်ကလေဥစားဦးအစည်းအဝေးပြုပြီးတော့သတင်းမီဒီယာဥပဒေကိုဒီဆွေးရမယ်ဆိုတာကဒါနိုင်ငံကစာရင်းစာညွှန်းတွေဖြစ်ပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကနိုင်ငံကစာရင်းစာညွှန်းတွေနဲ့အညီဒီသတင်းမီဒီယာဥပဒေကိုကျွန်တော်တို့ကရေးဆွဲပြီးမှလိုမှာဖြစ်တယ်။အဲတော့ဒီနိုင်ငံကစာရင်းစာညွှန်းတွေမှာကျွန်တော်အကြမ်းကြီးလေ့လာမိတာတော့ဆရာရဲ့ကျွန်တော်ဒီမီဒီယာဆွဲတဲ့အခါမှာကျွန်တော်တို့ self regulatory system ဆိုတာကိုယ်တိုင်ဥပဒေဆွဲတဲ့စနစ်ပေါ်ဆရာရဲ့နောက်တစ်ခုကဥပပေါင်းပြီးညှိနှိုင်းပြီးဆွဲတဲ့ဥပဒေပေါ်ဒါက full regulatory system ခေါ်တာပေါ့နော်အဲ့တော့နောက်တစ်ခုကတော့ statutory regulatory system ဆိုတာကတော့အစိုးရကဥပဒေနဲ့အာဏာအနည်းနဲ့စနစ်မျိုးပေါ့အဲ့လိုဒီဒီနိုင်ငံကမှအဲ့လိုသုံးမျိုးသုံးသားလောက်ကြာမြင်တွေ့တာပေါ့ဆရာရဲ့ဒါပေမဲ့လို့အခုဒီကနေ့လွတ်လပ်လာတဲ့ခေတ်မှာတော့အစိုးရကနေပြီးတော့ဒီကျွန်တော်တို့ဥပဒေနဲ့ထိမ့်သိမ်းပြီးတော့ဒီ press council ကိုအာဏာအနည်းနဲ့ဆိုတဲ့စနစ်မျိုးကတော့ဒီနေ့ခေတ်မစားတော့ဘူးနော်အဲခုနပြောတဲ့ကျွန်တော်တို့ကိုယ်တိုင်ပေါ့တကယ်သာသမားများကိုယ်တိုင်ရေးဆွဲတဲ့အနေနဲ့ဥဒ္ဒရဏီနိုင်ပြီးတော့ရေးဆွဲရဆိုတာပုဒ်ဝဏ်ကြီးနဲ့ဆိုတာကျွန်တော်တို့အစိုးရနဲ့မဟုတ်ဘူး။ပြန်နဲ့ကျွန်တော်လူမှုရေးပြုလူဖွဲ့စည်းတွေကဒီပညာရေးဘက်ကနော်ဥပဒေဘက်ကပညာရှင်တွေတောက်ရှင်ဒီလူတွေကိုပါဝင်ပြီးတော့ရေးဆွဲတဲ့စနစ်မျိုးအဲ့လိုစနစ်မျိုးနဲ့အစိုးရဆက်ပမှုပြင်းရှင်းတဲ့စနစ်မျိုးနဲ့ကျွန်တော်တို့ဒီမီဒီယာဥပဒေရေးဆွဲတဲ့အခါကကျွန်တော်ဒီကနေ့ဖြစ်စားနေပါပြီ
။ဟုတ်ကဲ့
။အဲ့တော့အဲ့ဒီမီဒီယာဥပဒေမှာလည်းပဲကျွန်တော်တို့ခုနပြောတဲ့အတိုင်းပေါ်ရှာတယ်ကျန်းမာရေးပေါ်လာခဲ့ရင်ဒီမီဒီယာဥပဒေကနေပြီးတော့ဖော်ဆောင်ပေးထားတဲ့
ဥပဒေစီရင်စီကံပြဋ္ဌာန်းချက်ပေါင်းတွေအတွဲမှာသက်နာတွေကိုဖြည့်ရှင်းတာပေါ့အဲ့
တော့ဟုတ်ကဲ့ဒီတော့အရေးကြီးဆုံးကတော့ဒီမီဒီယာဥပဒေအမြန်ဆုံးပေါ်လာဖို့ပဲပေါ့နော်ဆရာစင်နဲ့ပြောခြင်းနဲ
့ဟု
တ်ကဲ့စကားဟုတ်ကဲ
့ဟုတ်ကဲ့အမြန်ဆုံးပေါ်လာဖို့ဆိုတဲ့နေရာမှာအခုဖြစ်နေတဲ့အနေအထားမျိုးလဲကျွန်တော်တို့မဖြစ်တင်နေဘူးလို့ကျွန်တော်တို့ထင်တယ်လေဆိုရတာတော့ကောင်ဝန်ကြီးဌာနတစ်ခုကတော့ကောင်ဒီဥပဒေကိုဆွဲပြီးတော့အာဒီအတိအကျလာမျိုးပြဋ္ဌာန်းတာမျိုးကဒါကမဖြစ်တင်မှုရှာရဲ့ဒီဥစ္စာပြောလို့ရှိရင်နိုင်ငံတကာဆိုင်ရာစာချုပ်နေနေဆိုရင်ဒီဥစ္စာအစိုးရဆက်ဖက်ဘုကလုံးဝကိုပြန်လုပ်ရမယ်ဟိုအဲ့ဒီလိုမဟုတ်သမျှတော့ဒီသတင်းမီဒီယာသုဒ္ဓမာနိုင်နဲ့ဒီအဓိကတော့အုပ်ချုပ်ရေးမာနိုင်နဲ့အဲဒါအကြိုက်ပြန်တွေ့နေမှာပဲပြဿနာတွေနော်ဖြစ်နေမှာပဲဒါဆိုရင်နိုင်ငံတကာကမြန်မာနိုင်ငံဟာဒီမိုကရေစီကိုသွားမယ်ဆိုတာမဟုတ်ဘူးဒီမိုကရေစီရဲ့အရင်းငါအကြဆုံးအခြေခံပိုင်ခွင့်ဖြစ်တယ်ပြည်သူလူထုရဲ့လုံလောက်စွာပြောဆိုခွင့်ရေးသားခွင့်ထုတ်ပေါ်ခွင့်တွေကိုအဲ့ဒီဟာတာလေဆိုတော့အကဲဖြတ်ချက်ကြီးကတောင်းချောက်ရှိနေမှာဖြစ်တယ်။ဒါကြောင့်မလို့ဒါဟာပြည်သူတွေလည်းထိခိုက်မယ်၊စိုးရွားလည်းထိခိုက်မယ်။အဲ့လိုမဖြစ်သင့်ဘူး။ဒါကြောင့်မလို့နိုင်ငံကစာရင်းစာညွှန်းများနဲ့ပြောညီအောင်ဒါအစိုးရကနေပြီးတော့သတင်းမီဒီယာသဘာဝများကိုမိမိဒီမှာကိုမိမိဖန်တီးခွင့်လွတ်လွတ်လပ်လပ်ဖွင့်ပေးတဲ့လို့ကျွန်တော်ကတော့အဲ့ဒီကိုရည်ရွယ်အပြင်သုံးသပ်ချင်ပါတယ
်။ဦးတောင်းဝင်းဘုအနေနဲ့ညီကုန်းကျုပ်ဘယ်လိုများပြောချင်တာရှိပါသေးလဲခင်ဗျာ
။ဆိုးရွားမနေနဲ့ပတ်သက်လို့သမရဆိုတိုင်းကလည်းဒီစားလာပြည်မှာပြထားတာလေအလုံးကြည့်ရတဲ့အတိုင်းပါပဲ။ဒါပေမဲ့တဏှာတယောက်တည်းကလေးစားနေလို့အပြည့်အပြည့်နေလို့မရဘူးလေ။အလုံးကပါဝင်ဒူးပေါင်းမှုရှိမှလည်းအောင်မြင်မှုရမှာကို။အခုဖြစ်သွားတဲ့ဂျာနယ်သုံးဆောင်ပြဿနာကပြီးရဲ့ဘာမှမရှိဘူး။နိုင်ငံထိခိုက်ပျက်ပျက်စီးသွားအောင်လေလေးစားထားတာတွေမတွေ့ရဘူး။အဲတနည်းသက်သက်မဆန်းပြရတယ်လို့ပဲကျွန်တော်ကတော့ယူဆမိပါတယ်။ဘာကြောင့်လဲဆိုတော့အရင်24မိနစ်ဒီကောင်ကဓာနေတွေကိုကင်တွယ်တဲ့အနေထားနဲ့အခုဓာနေတွေမကင်းနေဘူးဒရင်းကြီးတွေကိုကင်တွယ်တဲ့အနေထားပွားချမ်းမှုရှိလာတဲ့ဆရာတော်ကသိမရပါဘူးအဲအရင်ကတော့မှဒီလိုကြီးမင်းထန်တာလောက်ဆောင်ချက်တွေရှိခဲ့ဦးလေအဲဓာနေကိုတစ်ပတ်ပိတ်တယ်နှစ်ပတ်ပိတ်တယ်သုံးပတ်ပိတ်တယ်ဆိုတာလောက်ပဲရှိတယ်ဒီကရက်တက်ကန်ကြီးပိတ်တယ်ကိုလေးရအရေးကြီးတယ်ဆိုတာမျိုးကတော့မဖြစ်မနေတဲ့ကိစ္စလို့ထင်ပါလေ
။ဟုတ်ကဲ့ခင်ဗျ။အ
ဲ့တော့ဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာလူကြီးတွေအနေနဲ့ကလည်းပြန်လည်ပြီးစဉ်းစားကြည့်ကြည့်ကြင်ပါလေ။အများမျိုးလင်းနေတဲ့မီဒီယာဥည်တွေကလည်းဥပဒေကြီးပေါ်ပေါ်လာခြင်းရှိသေးဘူး။အဲ့ဒီဥည်တွေပေါ်ပေါ်တဲ့ဆိုတဲ့နေရာမှာဒရင်းမီဒီယာသမားတွေကိုအကာအကွယ်ပေးတဲ့ဥည်တွေဖြစ်စီခြင်းပဲဆိုတဲ့ပြောလင်းချက်မျိုးကလည်းမီဒီယာသမားတွေမှာရှိနေပါလေ။အဲ့တော့အခုဖြစ်နေတဲ့အနေအထားကအဲ့ဒီမျိုးလေးတွေနဲ့ဆက်နေရဖြစ်နေတဲ့အနေအထားမျိုးဖြစ်လာတဲ့အတွက်အရင်းမီဒီယာဥပဒေဘယ်လိုအားကိုးရမလဲဆိုတာကိုမသိအောင်ဖြစ်နေတယ်။ဥပမာတစ်ခုနဲ့ပြောရမယ်ဆိုရင်တော့ကိုယ်အမေကနောက်ယောက်ျားယူမယ်အဲ့ဒီယူမယ်ယောက်ျားအဲ့ဒီပထမကြည့်ကဖြူသလားမဲသလားဘာမှမသိရသေးတဲ့ဘဝမျိုးနဲ့ရင်ဆိုင်နေရတဲ့အနေအထားမျိုးဖြစ်နေပါလေ။အဲ့တော့အရင်းမီဒီယာကိုဒီကနားရည်ရွယ်မျိုးသူ့ရည်ရတရားရုံးတွေတရားစွဲတာမျိုးနောင်ကိုဆက်ပြီးတော့မဖြစ်ပြည့်လို့လည်းယူဆမိပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့အချိန်ကလည်းပဲပြည့်နေပြီမို့လို့ဒီနေ့စကဝိုင်းကိုဒီမျှနဲ့ပဲရနာပြစေအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့် BMA ပြည်ပမှာရောက်ရှိနေကြတဲ့မြန်မာသတင်းတော်များသူစည်းဖွဲ့စည်းထားတဲ့မြန်မာသတင်းသမဲကဒုတိယဥက္ကဋ္ဌစာရေးဆရာသတင်းစာဆရာဦးစင်လင်းနဲ့ပြန်ကြားရေးဝန်ကြီးဌာနအရာရှိဆောင်ဦးတောင်းဝင်းဘိုးတို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြားပါရစေ။တောတာရှင်အပေါင်းကိုစိတ်နှပြကြားမှွှင်လန်းကြပါစေခင်ဗျာ။